ကချင်ပြည်နယ်ဖားကံမြို့နယ်ထဲကတက်တန်းလုံလောက်ကွက်အတွင်းမနေ့ကမြေပြိုကျမှုထဲပါသွားတဲ့ရင်မစေးကြောက်ရှာဖွေပျောက်ဆုံးနေသူတွေထက်ကလူပျောက်လက်တိုင်းထားတာ29ဦးထိရှိနေပြီဖြစ်ပြီးခုချိန်ထိအလောင်းသလောင်းမှမဆဲယူနိုင်သေးဘူးလို့ဖားကံဒေသခံတွေကပြောပါရယ်2018ခုနှစ်အတွင်းမှာကိုဖားကံဒေသထဲမြေပြိုကျမှုကြောင့်တေဆုံးသူပေါင်း120ကျော်အထိရှိသွားပြီဖြစ်တဲ့အတွက်မြေပြိုကျမှုအနေနဲ့တိတ်ကြီးမလိုနေတဲ့နေရာတွေလောက်ကွက်တွေကိုဝင်ရောက်ကြောက်တူရှာဖွေတာမလုပ်နိုင်အောင်အာဏာပိုင်တွေဖက်ကတင်းတင်းကြပ်ကြပ်တားမြစ်တဲ့လို့ဒေသခံနိုင်ငံရေးပါတီကတိုက်တွန်းပါတယ်မဆူမုံကတင်ပြချပါတယ
်မနေ့တနင်္လာနေ့ဇူလိုင်လ24ရက်နေ့မနက်9:00နာရီလောက်ကကချင်ပြည်နယ်ဖားကံမြို့နယ်ဆက်မှုအုပ်စုမမုံကျေးရွာအပိုင်အောက်မန်နင်းချောင်းကျေးရွာအနီးကြောက်စိမ်းနန်းတော်ကြောက်စိမ်းတူဖော်ရေးကုမ္ပဏီရဲ့တက်တန်းကုန်လုပ်ကွက်ကနေကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူလူအတော်များများမြေပြိုကျမှုတွေပါသွားခဲ့ပါတယ်အခုချိန်ထိကတော့ကြောက်တူးသမားတွေရဲ့မိသားစုတွေလုပ်ဖော်ကင်ဘတ်တွေကတက်ဆိုင်ရာကိုလူပြောက်လာတိုင်ကြားထားတာကတော့ဒီကနေ့ဇူလိုင်လ25ရက်နေ့အထိ28ဦးထိရှိသွားပြီဖြစ်ပြီးမြေပြိုကျသွားတဲ့ကဘာကအင်မတန်မတ်ဆောက်လွန်းတဲ့အတွက်ကယ်ဆယ်ဖို့ခက်ခဲနေတာမို့အခုချိန်ထိတဦးတယောက်ကိုမှဆယ်ယူနိုင်သေးတာမရှိသေးဘူးလို့ဖားကန်ဒေသခံလည်းဖြစ်နယ်မြေကန်သတင်းသမားတူလည်းဖြစ်တဲ့ကိုဇော်မိုးထက်ကနောက်ဆုံးအခြေအနေကိုပြောပြပါရစေ။ဒီနေ့
နောက်ဆုံးစရာညနေပိုင်းမှာ2ယောက်တိုးလာတဲ့မမုံချေးွာကပေါ့တိုးလို့အလုံး28ယောက်ဖြစ်မှာပြန်သူတို့ပြန်မလာတဲ့လူတွေကိုလာပြီးစီရင်ပေးရပေါ့ဆယ်လို့ရအောင်မစင်းသားပါသေးတယ်အဲ့ဒီတရားရောက်ဖို့တော့မှခုလမ်းတွေပါရင်ဖောက်နေတယ်အဲ့ဒီစက်တွေပါရင်လည်းဆရာတရားတွေနဲ့ဘာမှမလုပ်နိုင်သေးဘူး
တဆရာအာနာပိုင်းနေနာယေကူညီမှုအတင်းနဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတော့အဲ့ဒီမြေပြိုကျမှုဖြစ်ခဲ့တဲ့နေရာအထိတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်ဒီလိုမြေပြိုကျမှုတွေဖြစ်နေပေမဲ့လည်းအဲ့ဒီမြေပြိုကျတဲ့နေရာအနီးတစ်ဝိုက်အထူးသဖြင့်မြေပြိုကျနိုင်တဲ့အန္တရာယ်ရှိနိုင်တဲ့နေရာတွေမှာအခုချိန်ထိကြောက်တွေကိုရှာဖွေနေကြဆဲဖြစ်တာကိုတွေ့ရတာကတော့အင်မတန်စိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ဒေသခံသတင်းသမားကိုဇော်မိုးထက်ကပြောပြပါတယ်
အဲ့ဒီနေရာကိုလောလောဆယ်တော့ကျွန်တော်နေချင်းပိုင်းကရောက်တာပေါ့နော်ဒီကျမကရောက်တော့ဆိုတော့အဲ့နာရှိတဲ့လူမှုကူညီအတင်းနေပေါ့နော်အဲ့ရက်ကွက်အုပ်ချုပ်ရေးမှုလို့ပါတော့အဲ့လိုဟာမျိုးတွေကလမ်းဖောက်နေတယ်ပေါ့နော်လမ်းဖောက်ဆိုတော့အဲ့ဒီနေရာကိုသွားဖို့လည်းတော်တော်ခက်ခဲတယ်အဲ့လိုမျိုးဆိုတော့တို့အဲ့ဒီနေရာကိုသွားဖို့အတွက်ကိုတို့လောလောဆယ်အဲ့ဒီနာကကုမ္ပဏီတွေကရန်တရားပါညာခေါ်ပြီးတော့မှအဲ့ဒီနေရာကိုဆင်းဖို့အတွက်လမ်းဖောက်တာပေါ့ရန်တရားပါညာဆင်းဖို့အဲ့နိုင်ကူညီမှုအတင်းကပါညာလောင်းဖို့လို့ရှိရင်ကောက်ဆယ်မှုဆင်းဖို့အတွက်ရှိတယ်နောက်အဲ့သူတို့ကတချို့နေရာတွေကအန္တရာယ်ရှိသတိပေးဆိုင်ဖို့ဒီကစိုက်ထားရှိတယ်ဗျ။ကြောက်ကမ်းပါတွေပေါ့နော်။ချက်တမ်းမသွားလာရမျိုးတွေရှိတယ်။ဒါပေမဲ့ဒီမှာကလည်းမရှိဘူးရဲ့။မနေ့ကအဲ့ဒီနေရာကမြေပြိုတာကိုအဲ့မြေပြိုတဲ့ဒီအောက်ကိုသွားပြီးတော့အပေါ်လည်းပြိုနေပြိုဖတ်ပြိုမဲ့အလားအလာတွေရှိကြတာကိုဒီမရှိသမားတွေကတက်ရှာတယ်။အောက်ကရဲတွေကတားတယ်။ဂယုကိုမဆိုင်တာဒါအထက်ဆိုးတာကအဲ့ဒီကပြိုကျသွားတဲ့ကဗျာကြီးတောက်ထိတ်ကနေငေါတိုက်ချတာရှိသေးတယ်ဗျ။အဲ့ဒါကြတော့ဟိုကျွန်တော်တို့လူတွေကလည်းစီကန်းလိုက်လာတဲ့အပိုင်းမှာရမ်းလူအပ်တီတာကိုတွေ့တယ်ဗျ။ဟုတ
်။အခုဆိုရင်တော့2018ခုနှစ်အတွင်းဖားကံကြောက်စိမ်းနယ်မြေတဲ့ January လကနေအခု July လကုန်အထိမြေပြိုကျမှုတွေအတွင်းတည်ဆုံးသူအလောင်းရှာဖွေတွေ့ရှိခဲ့တာဆိုရင်အလောင်း120ကျော်ထားပြီဖြစ်တယ်လို့အလောင်း120ကျော်အထိရှိသွားပြီဖြစ်လို့ဒီနှစ်ကတော့အတော်လေးကိုအခြေအနေဆိုးဝါးလာနေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြေပြိုကျလို့လူရာနဲ့ချီပျောက်ဆုံးတည်ဆုံးနေရတဲ့အနေရများလွတ်လာတဲ့ကြောက်စိမ်းတူဖော်ရေးလုပ်ငန်းတွေနေမြေစာပုံတွေတက်တန်းလို့လုတ်ကွက်နေတဲ့ဝင်ရောက်ကြောက်ထူးဖော်တာမျိုးတွေမလုပ်အောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့တာဝန်ရှိတဲ့သူတွေဘက်ကတင်းတင်းကြပ်ကြပ်ဓာတ်ဆီးပိတ်ပင်တဲ့လို့ကချင်မျိုးသားကွန်ကရစ်ပါတီကဥလဖိုင်အောင်လာကတိုက်တွန်းပြောဆိုလိုက်ပါတယ်
။ကြောက်စိမ်းတွင်းနဲ့ပတ်သက်ပြီးမှတင်းတင်းကြပ်ကြပ်နဲ့ဒီပတ်သက်တို့တွင်းဒီမှာကပြန်စားရတဲ့ကိုသူ့ဖော်ဖို့ကျင်းလို့ပြောဆိုခဲ့ပါတယ်။ဒါနဲ့ကျင်းလို့သက်ဆိုင်တဲ့လူကြီးမင်းကြီးကလည်းကျင်းလို့ပြောတဲ့ပြောစီတွေကိုအလေးမမူပြုမထားကြပါဘူး။ဒီကတုတီဒီဌာနကနေလဲမိုင်းခွဲတော်တို့သူ့ဖို့တဲ့နေရာမှာကြီးကြီးကျယ်ကျယ်အင်ကန်နဲ့ပြည့်ပေးဖို့ဒီစနစ်လည်းတော့ကျွန်တော်တို့တောင်းဆိုချင်ပါတယ်။နောက်ကျွန်တော်ဒီသူ့သူ့ဖို့တဲ့နေရာမှာလဲစာမိထားတဲ့နေရာကိုသူတို့မတော်ဖို့အတွက်အဲ့ဒါတစ်ချက်ကျွန်တော်တောင်းဆိုချင်ပါတယ်
။အခုလိုမျိုးလူယာနဲ့ချီအစုလိုက်အပြုံလိုက်တင်ကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်တော်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အ мян ဆုံးကြိုက်တွေ့ဖြေရှင်းတင်နေပြီလို့လည်းတိုက်တွန်းကြသလိုမြေပြိုကျမှုတွေအတွင်လူပျောက်ဆုံးတေဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံ့ရင့်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာကုမ္ပဏီတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြေရှင်းမှုတွေဆောင်ရွက်ပေးဖို့ဒေသခံတွေကတိုက်တွန်းနေကြပါတယ်ရှင်
မဆူမမရှင်